ဒေါ့ဆန်းစုကြည်ကိုယူနက်စကိုကုလသမဂ္ဂပညာရေးသိပ္ပံနယ်ယဉ်ကျေးမှုအဖွဲ့က2002ခုနှစ်အတွက်ချင်းမြင့်တဲ့မဒန်ဂျီဆင်းစုကို1995ခုနှစ်ကစတင်သတ်မှတ်ခဲ့တာပါဒေါ့ဆန်းစုကြည်ရဲ့ဆစ်ရှိသီးခံတဲ့ခဏီတရားရှိမှုနဲ့အကြမ်းမဖက်မှုကိုအတိမတ်ပြုချင်းမြင့်တဲ့ဒီစုအကြောင်းစုလာချင်းမြင့်တဲ့ယူနက်စကိုအမှုဆောင်ညွှန်ကြားရေးမှူးမစ္စတာဟိုဆိုယာက
The prize stands for tolerance and non-violenceAnd it's really a great
ဒီစုဟာဆက်ရှိသီးခံရေးနဲ့အကြမ်းမဖက်ခြင်းအတွက်ဖြစ်ပါတယ်။ UNESCO ညွှန်ကြားရေးမှူးချုပ် Mrs. Irina Bokova ကဒီစုကိုခုလိုလာရောက်ချင်းမြင့်ရတဲ့အတွက်အထူးနှစ်ထောင်အားရပါတယ်လို့ပြောတော့တာပါ။ UNESCO ညွှန်ကြားရေးမှူးချုပ်ကမြန်မာနိုင်ငံက UNESCO နဲ့နှိစပ်ပြီးမြန်မာနိုင်ငံကလက်ရှိပြောင်းလဲနေတဲ့ဖြစ်စဉ်နဲ့အမျိုးသားရင်ကြားစေရေးဖြစ်စဉ်ကိုထောက်ခံတဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်ဘက်ကရက်တီတဲ့အကြောင်းအမားစကားပလိုက်တာကိုလည်းသူကတဆက်တည်းပြောပါရယ်ဒေါန်ဆန်းစုကြည်ကလည်းဒီစုလက်ခံရရှိတဲ့အတွက်ကျေးဇူးတင်တယ်လို့ပြောပါရယ်သူဟာဒီစုကို2002ခုနှစ်ကရပြီမဲ့2011ခုနှစ်ဒီဇင်ဘာလနိုင်ငံတကာလူ့အခွင့်အရေးနေ့အကြိုနေ့မှာမှ UNESCO စုချင်းမြင့်ပွဲအခမ်းအနားကိုဗီဒီယိုကတဆင့်ဒေါန်ဆန်းစုကြည်အမားစကားပြောကြားနိုင်ခဲ့ပါရယ
် I would like to thank and honor Mr. Madanjit Singh for highlighting the link
ခဏီတရားနဲ့အကြမ်းမဖက်မှုကိုဆက်ဆက်တာကိုမိမောင်းထိုးပြတဲ့အတွက်မစ္စတာမဒန်ဂျဆင်းကိုဂုဏ်ပြုကျေးဇူးတင်လိုပါတယ်။သီးခံနိုင်ရင်အကြမ်းမဖက်မှုဆိုတာမရှိနိုင်ပါဘူး။ဘာလို့ဆိုတင်းကြီးမခံနိုင်တာနဲ့အကြမ်းဖက်မှုဆက်ဆက်နေတာကအင်မတန်အားကောင်းနေလို့ပါ
။ Tolerance helps us to overcome the difficulty.
အခက်အခဲတွေကိုအတူတကွရင်ဆိုင်ရတာတွေကျော်လွှားဖို့ခဏီတရားကအထောက်အကူပေးပါတယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကဗီဒီယိုတိတ်ခွေကတဆင့်အမှားစကားပြောကြားသွားခဲ့ပါတယ်ရှင်